ကချင်ပြည်နယ်မှာတိုက်ပွဲတွေဒီကနေ့ထိဆက်ဖြစ်နေပြီးတနိုင်းနဲ့ကာမိုင်းဒေသတွေမှာတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။လုံးလုံးစဲတနိုင်းဘက်မှာစစ်ဆောင်တွေဟာတောတောင်တွေဘက်ကိုထွက်ပြေးနေရပြီးဘာသာရေးအဖွဲ့အစည်းတွေကတနိုင်းမြို့ပေါ်ကိုခေါ်ယူဖို့ကြိုးစားနေပါတယ်။ကာမိုင်းဘက်မှာတော့စစ်ဆောင်တွေကကာမိုင်းမြို့ပေါ်ကိုလာနိုင်ဖို့ဆောင်ရွက်နေကြပါတယ်။ VOA သတင်းတောက်ကိုမိုးစောကဒီအချင်းတွေကိုပြောပြမှာပါ။
ဟုတ်ကဲ့ဘူဒူးနေညင်းတနားရီနောက်ပိုင်းကစတင်ပြီးအစိုးရကြက်မော်ကကချင်လူရည်တပ်ဖွဲ့ KRA ဌာနချုပ်လိုင်စာအနီးဒေသတွေအပါအဝင်မန်စီနမ်တီတနိုင်းမြို့နယ်က KRA တပ်စခန်းတွေရှိရာအနည်းဆုံး9နေရာလောက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့လူကြောင်းကပါတိုက်ခိုက်ခဲ့ပါတယ်။ဒီကိစ္စမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတနိုင်းဒေသဘက်နဲ့ကားမိုင်းဒေသဘက်မှာဖြစ်ပွားနေတယ်လို့သတင်းရရှိကြောင်း KRA ကပြည်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဘာမှမဟုတ်ဘူးကျွန်တော်ကလည်းငြင်းငြိမ်းဆိုတဲ့နေရာမှာတိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းကြားပါလား။တော့အချိန်နဲ့ဖြစ်တဲ့ဆိုတာတော့ဘာမှအခုတည်းကတော့သတင်းများတော့မသိရသေးဘူး။နောက်ပြီးတိုက်ရင်း6တဲ့မှာလည်းတိုက်ပွဲဖြစ်တဲ့ဆိုတာတော့ကြားပါရဲ့။ကာမိုင်းတဝိုက်ပေါ့။ဒါနဲ့အဲ့ဒါကတော့ဒီဆိုင်တိုက်ပွဲလို့ပြောကြတယ်။ဒီဒီမီတင်းကတော့အခုဒီနေရာရင်
း KIA ဌာနချုပ်လိုင်စာဒေတာအနီးမှာဒီကနေ့ညင်တက်နေကြောင်းနဲ့KIA တမဟာတုံမန်စီမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တာတွေမကြားသိရသေးကြောင်းပြောပါတယ်။တနိုင်းဒေသခံတဦးကတော့တနိုင်းမြို့အရှိတ်ဘက်မှာအခြေစိုက်တဲ့တမဟာနှစ်ကိုဗိုလ်ဒူးနေကလေကြောင်းကတိုက်ခိုက်ရမှာဒီကြားသားတဦးသေဆုံးခဲ့ကြောင်းနဲ့ဒီနေ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ
်။အဲ့မနေ့ကတော့ဒီတမဟာနှစ်ဘက်မှာဒီဝသုံးရွာအပေါ်နဲ့လာပြီးအဲ့ကတည်းကမင်းရောက်ပြီတော့ဆေးရတော့သုံးသွားပြီမင်းရကကျိုးလိုက်လို့ဆိုတော့အခုရယူလာတာရတော့မှာပုံးနေကြအခုလဲဟောအောင်လို့ရတာလူရကျိုးရွာအပြင်းမစက်ပြေးမအချူပြေးပါအောင်နဲ့အတရားဆက်ဆက်လို့ဒီညင်းညင်းယူပါရင်ပါရင်ကောင်းဆောင်ရင်တပြေတော့လဲသင်တန်းကိုပြန်ထုတ်ပေးလို့ကဘယ်လိုမှမဖြစ်နိုင်လို့ရှင်ဒါတော့အချက်ကိုကရှင်းပြရအောင်လို့ပြောရဲတယ်အခုရတာရတော့တော့သုံးနေကြ
ဒီနေ့ရတော့ရှိတယ်။ KIA တရင်6တရှိရာကာမိုင်းဖားကန့်ဒေသဘက်မှာလဲဒီကနေ့မနေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီတိုက်ပွဲကြောင့်မန်ဝဲရွာကပြည်သူတွေဟာသူတို့ကြီးရွာတွေကိုဆုံးခွာပြီးကာမိုင်းမျိုးဘက်ကိုတင်းချောင်လာနေကြောင်းကာမိုင်းမျိုးကကိုကြီးရင်ဆောင်ရွက်နေသူတဦးကပြောပါတယ
်။မန်ဝဲတို့ကတော့အခုကပြည်သူတွေပေါ့နော်။မန်ဝဲကနေပြည်သူတွေဒီကနေ့အခုဆက်လာဖို့အခွင့်အရေးရှိတယ်ဗျာ။လူဝင်တော့တရား60တောင်ရှိတယ်ဗျ။အဲ့တော့အဲ့ဒီမှာတော့သူတို့20တပ်တွေပေါ့နော်။ဒီကနေ့သူတို့ဒီဆင်းနေတော့သူတို့ကကျေရော်နေပြီလို့ဒါဒီဆက်မနေဆေးရတော့မှလည်းအဲ့ဒါကြောင့်အဲ့ကအမောင်ဝယ်တဲ့ကနေဟောကျွန်တော်တို့6ဝလူခါတဲ့ကနေခေါ်တော့ဖို့အခွင့်အရေးရှိတယ်ဗျ။အဲ့ဒီကျွန်တော်တို့ကကာမိုက်တောင်ရမှာဒီမင်းချင်းတရားကျောင်းမှာအဲ့ဒါကျွန်တော်တို့နေရာဆောက်ထားလို့ဒီနေ့
မောင်ဝယ်ရွာနဲ့ကာမိုက်မြို့ဟာမိုင်60နီးပါးလောက်ကွာဝေးကြောင်းလည်းပြောပါလေ။ဒီကရဲနှစ်ပိုင်းတွေက KIA တမဟာနှစ်လက်အောက်ခံဖကန့်ဒေတာကတရင်6နဲ့ဒီနှစ်အစောပိုင်းမှာတနိုင်းဒေတာကတရင်14တို့ကိုအစိုးရတပ်မတော်ကရှင်းလင်းဖယ်ရှားခဲ့ပါတယ်။ဒီလ6ရက်နေ့မှာတော့ KIA တရင်6ကမြကြီးနာဖကန့်လန်းကတရားညီနောင်အစိုးရတပ်စခန်းကိုစီးနှင်သိမ်းပိုက်ခဲ့တယ်လို့တရင်14ကလည်းတနိုင်းဒေတာကရွှေမော်ပြင်းမော်ရှိရာဒေတာတွေကိုပျောက်ကြားစစ်စင်ကြီးဆင်နွှဲမှာဖြစ်ကြောင်းသတိပေးခဲ့ပြီးတဲ့နောက်မှာတပ်မတော်က KIA ရဲ့တပ်စခန်းတော်တော်များများကိုဒေလ17ရက်နေ့ကစတင်ပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။